ဆက်သွယ်ရေးဥပဒေပုံမှန်66ကာကြီးကိုပြင်ဆင်တဲ့ဥပဒေကြမ်းကိုပြည်အောင်စုလွှတ်တော်ကတင်ထားပြီလို့သူရဦးရွှေမန်းကဒီကနေ့မြန်မာနိုင်ငံသတင်းမီဒီယာကောင်စီနဲ့တွေ့ဆုံချိန်မှာပြောဆိုလိုက်ပါတယ်။တက်ကြွလှုပ်ရှားသူတွေသတင်းမီဒီယာသမားတွေအများစုစွဲဆိုခံနေရတဲ့ဒီပုံမှန်ပါဝင်သတင်းသမားတွေသတင်းရယူခွင့်သတင်းသမားတွေကိုကာကွယ်ပေးနိုင်ရေးတို့နဲ့ပတ်သက်ပြီးတော့ဒီကနေ့မှာဆွေးနွေးခဲ့ကြပါတယ်။မတ်တကီထိုက်ဆက်သွယ်မေးမြန်းထားပါတယ်ရှင်။
သတင်းသမားတွေနဲ့တက်ကြွလှုပ်ရှားသူတွေအဓိကပြစ်မှတ်ထားတရားစွဲဆိုခံရတဲ့ဆက်သွယ်ရေးဥပဒေပုံမှန်66ကာကြီးကိုပြင်ဆင်တဲ့ဥပဒေချမ်းကိုပြည်တော်စုလွတ်တော်ဥပဒေချမ်းကော်မတီထံတင်ထားပြီလို့သူရဦးရွှေမန်းကဒီကနေ့မြန်မာနိုင်ငံသတင်းမီဒီယာကောင်စီနဲ့တွေ့ဆုံချိန်မှာပြောဆိုသွားပါတယ်။ပြည်တော်စုလွတ်တော်ဥပဒေရေးရနဲ့အထူးကိစ္စများလေ့လာဆန်းစစ်သုံးသပ်ရေးကော်မရှင်ရဲ့ဥက္ကဋ္ဌဖြစ်တဲ့သူရဦးရွှေမန်းကဥပဒေပြင်ဆင်ချက်တင်ထားတဲ့အကြောင်းအခုလိုပြောဆိုခဲ့တာလို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီရဲ့တွဲပယ်အတွင်းမှုဦးကျော်စွာမင်းကပြောပါတယ်
66ကာကြီးကိုလည်းကျွန်တော်တို့ဒီကော်မရှင်ကနေပြီးတော့ကျွန်တော်တို့ဒီပြည်တော်စုလွှတ်တော်ကိုပေါ့နော်သူတို့တင်ဥပဒေချမ်းအထိသူတို့တင်ပြပြီးသွားပါဘယ်ဟာဟို66ကာကြီးကိုပြင်ဆင်ဖို့အတွက် IT ကိုလည်းကျွန်တော်တို့ဒီဆွေးနွေးဖြစ်ခဲ့ပါတယ်သူရော issue မှန်းလည်းပြောပါသူ66ကာကြီးပြင်ဆင်တာကအခုလက်ရှိဖြစ်ပေါ်နေတဲ့11ကိစ္စကြောင့်ဖြစ်လာတာမဟုတ်ပါဘူးအရင်တော့ကเออตรุษาบีซินดาล่ะอาชิตะบีเกษาโหซอฟต์แวร์กานี้เกษาเนี่ยสาบตรุซินดาล่ะยันนี้ที่เสร็จแล้วตองเนี่ยนี่เป็นรู้ตัวပြောပါတယ်เราတို့ဒီအချက်လက်မှာဗောနော်တတ်မှတ်တော့ခုနပြောသွားတဲ့ထဲမှာကျွန်တော်တို့ရခိုင်ဒီကတောင်းဟောနော်တတ်မှတ်တော့ ਨੇ ပတ်ကပရိယယူကျွန်တော်တို့စစ်နေတင်ပရိယယူပါကျွန်တော်တို့အခက်ခဲတွေရှိနေတယ်ဆိုတော့ကျွန်တော်တို့သင်ကြခဲ့တာရှိပါတယ်အဲ့အတွက်လည်းသူတို့ကနေပြီးတော့ဒီစာမှတ်သားထားပါတ
ယ်မြန်မာနိုင်ငံသတင်းမီဒီယာကောင်စီဘက်ကတော့ရခိုင်ပြည်နယ်မောင်တော်ဒေသတွင်သတင်းရယူခွင့်အကန့်အသတ်နဲ့တိုက်ပွဲတွေတပ်မတော်နဲ့သက်ဆိုင်တဲ့သတင်းတွေရယူဖို့အခက်အခဲတွေနဲ့ပတ်သက်ပြီးလဲဆွေးနွေးခဲ့ကြပါတယ်မြန်မာနိုင်ငံသတင်းမီဒီယာကောင်စီကသတင်းမီဒီယာဥပဒေပြဋ္ဌာန်းချက်တွေကိုမလိုက်နာတဲ့အစိုးရတာဝန်ရှိသူတွေကိုအရေးယူနိုင်ရေးနောက်သတင်းသမားတွေကိုတရားစွဲဆိုနေတာတွေကနေတစိမ့်တစ်ပိုင်းအကာအကွယ်ပေးဖို့အတွက်ဥပဒေမှာပြင်ဆင်လို့တဲ့အချက်တွေကိုဆွေးနွေးခဲ့တယ်လို့လည်းကောင်စီရဲ့တွဲပယ်အတွင်းရမှုဦးကျော်စွာမင်းကပြောပါတယ
်ပထမတစ်ခုကကျွန်တော်တို့သတင်းမီဒီယာဥပဒေမှာပြဋ္ဌာန်းထားတဲ့ asset to information ဆိုတာရှိပါတယ်သတင်းမီဒီယာသမားတွေသတင်းရယူပိုင်ခွင့်သတင်းနေရာဖန်ဟိုသတင်းရယူတဲ့အခါမှာကျွန်တော်လုံခြုံရေးကာကွယ်ပေးမှုတွေနောက်တစ်ခါသတင်းရယူတဲ့အခါမှာနေရာထိုင်ခင်းစီစဉ်ပေးမှုအခါတွေကိုကျွန်တော်တို့ဒီဥပဒေအရကျွန်တော်တို့သက်ဆိုင်ရာအစိုးရအဖွဲ့အစည်းတွေကလိုက်နာဆောင်ရွက်မှုတွေမရှိပါဘူးအဲ့ဆိုင်ကလိုက်နာဆောင်ရွက်မှုတွေရှိလာအောင်ကိုကျွန်တော်တို့ဒါကိုလုပ်ပါမယ်ရှိလာအောင်ကြီးရခါမှာကျွန်တော်တို့တကယ်လို့မလုပ်ပေးခဲ့ပြီရှိတော့ကျွန်တော်တို့အရေးယူခြင်းဥပဒေပြဋ္ဌာန်းချက်ကိုကျွန်တော်တို့ပြန်စင်တာမျိုးကိုကျွန်တော်တို့ဒါမျိုးကိုကျွန်တော်တို့တင်ပြခဲ့ပါတယ်နောက်တစ်ခုကကျွန်တော်တို့ဒီသတင်းမီဒီယာသမားတွေကိုကျွန်တော်တို့ဟန်ထားဖြစ်စီတဲ့အချို့ဥပဒေတွေပေါ့နော်အခုလက်ရှိတရားစွဲဆိုနေတဲ့သတင်းမီဒီယာဥပဒေပေါင်းကိုကြော်ပြီးတော့သတင်းမီဒီယာကောင်စီကိုမလာဘဲနဲ့ကြော်ပြီးတရားစွဲဆိုနေတဲ့ဖြစ်စဉ်ကြီးပေါ့နော်အဲ့ဒါကိုကျွန်တော်တို့ကဥပဒေပြဋ္ဌာန်းချက်မှာကသတင်းမီဒီယာကိုတရားရုံးမရောက်ရင်မှသတင်းမီဒီယာကောင်စီတို့တိုင်ကြားနိုင်ပြီဆိုတာကိုကျွန်တော်တို့ပါဒါပေမဲ့ကျွန်တော်တို့ကအဲ့ဒါကိုဘယ်လိုဆိုတိုင်ကြားရမှာပေါ့ကျွန်တော်တို့ကဟိုပြည်မြောင်းနိုင်ငံသတင်းမီဒီယာကောင်စီကနေတဆင့်ပြီးမှပဲကျွန်တော်ဆက်လုပ်လို့ရမှာဆိုတော့ကျွန်တော်တို့ပြင်ဆင်ချက်တွေကျွန်တော်တို့ဖိတ်သွင်းတော့ဒီနှစ်ချက်ကအမြဲတမ်းအားကောင်းပါတယ်
လက်ရှိအစိုးရဘက်ကသတင်းမီဒီယာဥပဒေကိုကျင့်သုံးဆောင်ရွက်ဖို့ကိုလည်းမြန်မာနိုင်ငံသတင်းမီဒီယာကောင်စီကတိုက်တွန်းပါတယ်ဆက်သွယ်ရေးဥပဒေပုံမှန်66ကာကြီးကိုအသုံးချပြီးသတင်းမီဒီယာအချင်းချင်းတရားစွဲဆိုမှုတွေရှိသလိုအာဏာပိုင်တွေဘက်ကသတင်းသမားတွေတက်ကြွလှုပ်ရှားသူတွေအင်တာနက်အွန်လိုင်းပေါ်မှာရေးသားဖော်ပြမှုတွေကိုတရားစွဲဆိုထောင်ချနေတာတွေခက်စိတ်စိတ်ထွက်ပေါ်လာပြီးနောက်မှာတော့သတင်းသမားတွေကိုတရားဥပဒေချောင်းအရတရားစွဲဆိုနေတာတွေမှာမြန်မာနိုင်ငံသတင်းမီဒီယာကောင်စီကဂျာဝင်ဆောင်ရွက်နိုင်ဖို့ကြိုးစားတာလည်းဖြစ်ပါတယ်မြန်မာနိုင်ငံသတင်းမီဒီယာကောင်စီကိုတော့သတင်းမီဒီယာနှီးဥပဒေအရပြီးခဲ့တဲ့သမ္မတဦးသိန်းစိန်လက်ထက်ကဖွဲ့စည်းခဲ့တာဖြစ်ပါတယ်ရှင်